ဒီအားစေခေါ်အကျန်းဖော်ဖွဲ့စည်းရဲ့တလကြာပြည်ခရဆေးရည်ပညာကျဲရစ်သွားခြင်းမှာနေဆက်ဒေတာမှာအကျန်းဖက်သမားတွေရောက်ရှိနေတဲ့တည်င်းတွေထွက်ပေါ်နေတယ်လို့အာနာပိုင်ဖွဲ့စည်းတွေကလည်းရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတွန်းမြှောက်ထားပါတယ်။မောင်တော်မျိုးကံတချို့ကတော့လုံခြုံရေးတွန်းမြှောက်ထားတာကြောင့်အရင်ကထက်စာရင်ပူပန်မှုတိတ်မရှိကြောင်းပြောပါတယ်။ဒီတည်င်းကိုတော့ VOA မြန်မာပိုင်းရဲ့တည်င်းတော်ကိုမိုးစောတည်င်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ ARSA ခေါ်အကျန်းဖက်ဖွဲ့ဟာဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းဒေသကလုံခြုံရေးစခန်30လောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စက်တင်ဘာလ10ရက်နေ့မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်တရကြာပြစ်ခတ်ချက်ဆဲကြောင့်ကြေညာခဲ့ပါတယ်။ဒီလိုကြေညာပြီးတရပြည့်ချိန်မှာအကျန်းဖက်သမားတွေကထပ်မံဝင်ရောက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာသလိုဒေသခံပြည်သူတချို့ကလည်းစိုးရိမ်နေတာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးကလက်ရှိထွက်ပေါ်နေတဲ့သတင်းတွေကိုအတိမပြုနိုင်သေးတဲ့ကြောင့်လုံခြုံရေးအခြေအနေကိုတွေးမြင်ထားကြောင်းပြောပါတယ်
။အတိအကျလို့မရတဲ့နေရာတော့ဒီနေဆက်မှာသူရောက်ရှိနေပြီးကဲမဲကိုစောင့်နေတယ်ဆိုတဲ့ဟာမျိုးလေးတော့ကြားရတယ်ခင်ဗျ။တို့တော့ဒီမှာတော့ရောက်တယ်မရဘူးဆိုတော့အတိအကျလို့တော့မရဘူးခင်ဗျ။လုံခြုံရေးကတော့ကျွန်တော်တို့ကတော့ဟိုပုံမှန်နဲ့ပို့ပြီးတော့အဆင့်မြင့်တော့ဆောင်ရွက်နေပါတယ်ဒီတိုင်းပြည်နယ်မျိုးကြီးအားလုံးမှာစစ်တေမျိုးအပါအဝင်အလုံးစကားမျိုးနဲ့ရှိတာပေါ့။ဒီအမျိုးကြီးကတော့ကျွန်တော်ဒီလက်သေးနေညကင်းနေစောက်ကြည့်ကင်းနေဒါတွေကတော့တွုံးမြင့်ရောင်ရွက်နေပါလား။ဒီဝင်မျိုးတွေရှားပွေတာတွေပိတ်ဆို့တာ
အကျန်းဖက်တိုက်ခိုက်တာကြီးအများဆုံးဖြစ်ပွားခဲ့တဲ့မောင်းတော်နဲ့ဗုဒ္ဓတော်မျိုးနဲ့အတွင်းကလုံခြုံရေးဆောင်ရွက်နေတဲ့အခြေအနေကိုလည်းအခုလိုပြောပါတဲ
့။မောင်းတော်ဒီကမှာတော့နေရာဆောင်ရတဲ့ဘက်ရှိပါတယ်။သူကတော့သူစက်မှတ်ထားတဲ့နေမြေအတွင်းမှာစက်မှတ်နဲ့ပူပေါင်းလို့ဆောင်ရွက်တာရှိတယ်။ဒါသူရဲကြီးပဲကအဲ့ဒါရှိတယ်ဒီဒီတော့မြို့ပေါ်မောင်းတော့မြို့ပေါ်ကြတော့လေဒီခရိုင်ရဲတပ်ဖွဲ့ပေါ်နေမြေရဲတပ်ဖွဲ့ရှိတယ်ဒါကသူသတ်မှတ်ထားတဲ့ area လိုက်တယ်လို့မျိုးရင်းစာမကြီးရှိပါရဲ့
မောင်းတော့မြို့နယ်ကပြည်ညာလွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကတော့လက်ရှိလုံခြုံရေးအခြေအနေအရတိတ်ဆိုးရိမ်စရာမရှိကြောင်းပြောပါတယ
်လုံခြုံမှာတော့သူတို့ဒီနေရာမြောက်တော့လည်းသူတော်ဝင်လည်းသူတို့နေရာနဲ့သူသမဏရဲတပ်ဖွဲ့ပြည်တက်ကသူဆိုင်ကိုနေနေလည်းသူတော်ဝင်လည်းသူဟောအခုကိုယ်ရင်းနဲ့ပတ်သက်ပြီးတော့လုံလုံကွာလေမီဒီယာလောက်ပဲဝင်လာချင်တော့လုံကြီးစားအပြီးဒီလိုမျိုးပတ်မှုရှိနေတယ်ဒီလိုမျိုးကိုသိနိုင်တယ်ရှိသောဒီလိုလေစဉ်းစားနေကြတော့ဘာလို့တွေးငါတို့ကတော့ဒီမှာရှိတဲ့တိုင်းမှာလည်းကိုငနဲ့ကဘူးနဲ့စူပေါ်ပြီးတော့အင်းရောမြလိုက်အင်းနဲ့ဆိုင်တော့ငါတို့တိတ်တော့စိုးရတာတော့မရှိဘူးလို့ကြည့
်မွန်တော်မျိုးမြောက်ဖက်ငခုရကြေးရွာမှာနေထိုင်နေသူတဦးကတော့သူတို့ဘက်မှာအခြေအနေဟာအေးအေးဆေးဆေးရှိကြောင်းပြောပါတယ်
ပုံမှန်ပါပဲခင်ဗျာ။အိုဝါမျိုးကြီးအလူဖေးစုတော့တိုးမြင့်ချထားပါတော့အမျိုးတော့မသိရပါဘူးခင်ဗျာ။နောက်ဘုံလုံးတော့ဟိုတွားလာနေကြတာပါခင်ဗျာ။ဟိုလောလောဆယ်တော့ဟိုဒီဟိုဟာပို့ခုနလေးမှာဟိုလူကြီးတွေလာတော့တော့ရှိတယ်ခင်ဗျာ။ဟိုဝင်ကြီးတွေလိုပြောတယ်ခင်ဗျာ။ဒီနေ့လည်းလာတော့ကျွန်တော်ဟိုဟာရုံးရဖိုင်နဲ့သူတို့ပဲတွေ့ရတာခင်ဗျာ။အဝင်ကြီးတွေလည်းတွေ့ရတာခင်ဗျာ
။စခိုင်းကြီးရဲ့ဝင်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာတော့နိုင်ငံတော်အတိုင်းအခံရုံးဝင်ကြီးဦးကျော်တင်ဆွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာဝင်းမြတ်အေးစကိုင်းပြည်နယ်ဝင်ကြီးချုပ်ဦးညီပူမြက်ဆက်ရေးရာဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်ချုပ်တန်းထွန်းပြည်ထောင်စုအစိုးရယုံညွှန်ကြားရေးမှူးချုပ်ဦးစော်တန်းအတိုင်းအခံရုံးဝင်ကြီးဌာနညွှန်ကြားမှုဦးကျော်လွင်ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေတန်တမာအဖွဲ့ဝင်တွေနဲ့နိုင်ငံတကာသတင်းသမားတွေဟာတံတော်ရဟရင်စီးနဲ့ဒီကနေ့မောင်းတော်ဒေတာကိုတွားရောက်ခဲ့ကြောင်းရေးသားထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ ARSA ခေါ်အကြမ်းထက်အဖွဲ့ကအစိုးရဘက်ကငြိမ်းချမ်းရေးကမ်းလှမ်းလာရင်ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကတော့ ARSA ဟာအကြမ်းထက်အဖွဲ့ကြီးဖြစ်တာကြောင့်ဆွေးနွေးညှိနှိုင်းဖို့မရှိကြောင်းကကွေဝင်ကြီးဒုတိယပို့ချုပ်ကြီးစိန်ဝင်းကတင်းလာနေကသတင်းမီဒီယာတွေကိုပြောကြားထားပါတယ်